Welcome to the Voice of America in Burmese.
မနက်ခင်းပါရှင်။2019ခုနှစ်ဒီဇင်ဘာလ30ရက်နေ့အင်္ဂါနေ့မနက်ခင်း VOA အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3240 48ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တင်ပြနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ယူပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထွေးခြားတဲ့တဲ့နေကတော့အီရတ်မှာလေကြောင်းတက်ခတ်မှုပြုလုပ်ခဲ့တဲ့ပေါ်အမေရိကန်ကခုခံကာကွယ်ပြောကြားလိုက်ပါတယ်နယူးယောက်မှာကျွလူမျိုးတွေကိုဒါနဲ့ထိုးခဲ့တဲ့သူကိုဆွဲချက်တင်လိုက်ပါပြီဂျပန်နိုင်ငံရဲ့အခုညီနဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေမြင့်တက်မဲ့စီမံကိန်းမေလမှာစတင်ပါမယ်ဒီလိုထွေးခြားတဲ့တဲ့နေကိုတော့ကိုရဲမင်းထွန်းနဲ့အတူတင်ပြပေးသွားပါမယ
်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းစာရီထဲမှာတော့တကဘာလုံးအတိုင်းအတာနဲ့ကြောက်မီးသွေးဒီတကဘာဒီအမေရိကန်နဲ့ဥရောပမှာကြောင်မီးသွေးသုံးတာနည်းလာတယ်ဆိုပေမဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုကတော့ပိုတိုးလာနေတဲ့အကြောင်
း I think the offsets the decreases in coal in countries like the United States and Europe just aren't enough to
ဆန္ဒအိမ်ဓာတ်ငွေလျှော့ချရေးတည်ငြိမ်ဖို့အမေရိကန်နဲ့ဥရောပကကြောင်မီးသွေးအသုံးလျှော့ချပေးရုံနဲ့မလုံလောက်တဲ့အကြောင်းပြောကြချက်နဲ့အတူနားဆင်နိုင်ပါလေ။မြန်မာအမျိုးသမီးတဦးကိုအကြမ်းဖက်အဓမ္မပြုကျင့်တဲ့ထိုင်းနိုင်ငံသားကိုဖမ်းဆီးအရေးယူလိုက်တဲ့အကြောင်းကိုလည်းသိရမှာပါ။အဲဒီနောက်နှစ်သက်ကူချိန်တိုင်းထုတ်လွှင့်ပေးနေကြတေးလက်ဆောင်တပုတ်ကိုလည်းနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့အင်ကာနေ့မနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါမယ်ရှင်။
အီရန်နဲ့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့အီရန်ကကြောရောင်နောက်ခံပေးထားတဲ့အရဖက်လက်နက်ကင်အဖွဲ့တွေကိုလေကြောင်းကတင်းတင်းကြပ်ကြပ်နေမှာတိုက်ခတ်ခဲ့တဲ့လို့ရကိုအမေရိကန်ကခုခံကာကွယ်ပြောကြားလိုက်ပါတယ်။အီရန်အစိုးရအရာရှိတွေနဲ့အရဖက်လက်နက်ကင်အဖွဲ့တွေဘက်ကဝေဖန်ပြောဆိုနေတဲ့ကြားကပဲနောက်မှလည်းအလားတူတိုက်ခတ်မှုတွေပြုလုပ်နိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။အရဖက်လက်နက်ကင်အဖွဲ့တွေကိုအုံချပြီးအမေရိကန်ရဲ့အကျိုးစီးပွားတွေကိုအီရန်ကတိုက်ခတ်နေတာကိုခွင့်မလွတ်နိုင်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနကအကြီးအကဲအရာရှိတဦးကသတင်းတောက်တွေကိုတနင်္လာနေ့မှာပြောကြားလိုက်ပြီးအမေရိကန်တို့ရဲ့တိုက်ခတ်မှုဟာကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခတ်ခြင်းဖြစ်တယ်လို့ပြောပါတယ်။အီရန်နိုင်ငံအတွင်းနဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိနေတဲ့ခတ်တက်ဟက်စ်ဘိုလာအဖွဲ့ရဲ့လက်နက်တုံးလောင်းယုံတွေနဲ့ကိုယ်ကဲရေးစခန်းတွေကိုအမေရိကန်ကတိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ25ဦးသေဆုံးပြီးဒါဇင်နဲ့ချီထံရရခဲ့တာပါ။အမေရိကန်တို့ရဲ့တိုက်ခတ်မှုဟာအီရန်နိုင်ငံအတွင်းကစစ်အခြေစိုက်စခန်းကိုဒုံးကျည်နဲ့တိုက်ခတ်ခံရစဉ်အမေရိကန်ကန်ထရိုက်ဝန်ထမ်းတဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကိုလက်စားချေတဲ့အနေနဲ့တိုက်ခတ်ခဲ့တာလို့အမေရိကန်အရာရှိတွေကပြောပါတယ်။အဲဒီတိုက်ခတ်မှုကိုခတ်တပ်ဟက်စ်ဘိုလာအဖွဲ့ပြုလုပ်ခဲ့တယ်ဆိုတာယုံမတန်တဲ့ဖြစ်စရာမရှိဘူးလို့ဆိုပါတယ်။ဒီတော့တွင်အီရန်လိုလားတဲ့အဖွဲ့တွေကိုအမေရိကန်ကလေကြောင်းကနေတိုက်ခတ်ခဲ့တဲ့လို့ရကြောင်းနိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့အီရန်အစိုးရကတင်းလာနေမှာသတိပေးပြောကြားလိုက်ပါတယ်။
ဒီအမျိုးကဂျူတီယာဟောဆီယာတူရဲ့အိမ်မှာလူ9ဦးကိုဒါနဲ့ထိုးခဲ့သူဂရက်စတန်သောမစ်ကိုအမေရိကန်အစိုးရတရားလူရှင်တွေကမုန်တရားကျူးလွန်တဲ့ရာဇဝတ်မှုနဲ့တင်းလာနေကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။တရားလူတွေရဲ့တင်ပြချက်ထဲမှာဂရက်စတန်သောမစ်ရဲ့အိမ်မှာတွေ့ရှိတဲ့မှတ်စုစာအုပ်တို့ထဲနာဇီစစ်ကြောပုံစံနဲ့ဂျူးလူမျိုးပါတော်ဝင်တွေရဲ့အသင်္ကေတဖြစ်တဲ့6မြောက်ပုံကျေပုံတွေကိုရေးဆွဲထားတယ်လို့သူ့ရဲ့လက်ကင်ဖုန်းထဲမှာလည်းဘာကြောင့်ဟစ်တလာကဂျူးတွေကိုမုန်းလဲဆိုတဲ့အချက်လက်တွေကိုအင်တာနက်မှာရှာဖွေထားတာကိုစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဂျူးလူမျိုးတွေရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟာနူကာကျင်းပတဲ့9ရက်မြောက်နေ့မှာသူဟာသူ့ဖုန်းထဲကနေနယူးယောက်မြို့အတွင်းဂျူးဘာသာဝင်တွေကိုတိုက်ခိုက်မှုမြင့်တက်လာတာကိုရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားတဲ့သတင်းတစ်ပုဒ်ကိုရှာဖွေဖတ်ရှုထားတာကိုလည်းစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့ပါတယ်။သောမစ်ရဲ့မိသားစုကတော့သူတို့ရဲ့သားရာဇဝတ်မှုကျူးလွန်တာကိုရှုတ်ချခဲ့ပြီးသူဟာကာလကြာရှည်စိတ်ရောဂါရှိနေခဲ့ကြောင်းနဲ့အရင်ကအကြမ်းဖက်တဲ့လုပ်ရက်တွေလုပ်ဆောင်ခဲ့ခြင်းမရှိဘူးကြောင်းတင်းငွေတွေကကြေညာချက်ထုတ်ပြန်ရှင်းလင်းခဲ့ပါတယ်။ဟန်နူကာပွဲတော်ကျင်းပဖို့နယူးယောက်မြောက်ပိုင်းကမိုစီရက်မှာရှိတဲ့တရားဂျူးတရားဟောဆရာတူရဲ့အိမ်မှာလူ90လောက်စုဝေးရောက်ရှိနေစမှာစနေနေ့ကအခုလိုတားထုတ်မှုဖြစ်သွားခဲ့တာပါ။လုံခဲ့တဲ့သတင်းပတ်အနေငယ်တွင်အားလည်းရက်ကာလမှာနယူးယောက်မြို့တွင်ဂျူးလူမျိုးတွေကိုစန့်ကျင်တဲ့တိုက်ခိုက်မှု73ကြိမ်ဖြစ်ခဲ့တယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကွေမိုကပြောပါတယ်ခင်ဗျာ
လီဗျားနဲ့တူရကီအကြဆေးရင်းနဲ့ရေကြောင်းဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးလိုက်တဲ့ကိစ္စကလီဗျားနိုင်ငံအတွင်းကပြည်ပခန့်တွေကိုပိုပြီးကြီးထွားလာစေနိုင်တယ်လို့လီဗျားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဒီနေ့လာနေမှာပြောပါတယ်အဲ့လိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်ခြင်းကလီဗျားနိုင်ငံအတွင်းမှာအခြေအနေတွေပိုမိုဆိုးဝါးသွားစေနိုင်တဲ့အတွက်အာရဗ်အဖွဲ့ချုပ်ရဲ့အရေးပေါ်အစည်းအဝေးကိုအင်ရှင်အင်ဂျင်နိုင်ငံကခေါ်လိုက်ပြီးမကြခင်မှာပဲကုလသမဂ္ဂအထူးကိုယ်စားလှယ် ကတ်ဆမ်ဆလာမီကအဲ့ဒီလိုပြောကြလိုက်တာပါနေတိုးကကြောရနောက်ခံပေးထားတဲ့နိုင်ငံတကာတပ်ဖွဲ့တွေကလီဗျာအာဏာရှင်မိုဟမက်ဂရာဖီကို2011ခုနှစ်မှာရာဒူးကဖြုတ်ချလိုက်ပြီးကတည်းကတိုင်းပြည်တွင်းအုပ်ချုပ်ရေးအဖွဲ့တွေအပြိုင်ဆိုင်ဖွဲ့ပြီးအာဏာရဖို့စ조사လာနေကြတာပါပူဂျိုကြီးခလီဖာဟက်တာဦးဆောင်တဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီကိုသိမ်းပိုက်နိုင်ရေးအတွက်ရွေပြီးကုလသမဂ္ဂကအတိအမှတ်ပြုထားတဲ့ GNA အစိုးရကိုအပြီလမှာထိုးစစ်ဆင်ခဲ့ပါတယ်။နိုဝင်ဘာလမှာတော့တူရကီအစိုးရက GNA အစိုးရအဖွဲ့နဲ့လုံခြုံရေးနဲ့စစ်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ဒါ့အပြင် Egypt, UAE နဲ့ Russia အစိုးရတို့ကထောက်ခံထားတဲ့ပူဂျိုကြီးဟက်တာရဲ့တပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့ GNA အစိုးရကိုထောက်ခံတဲ့အနေနဲ့တူရကီတပ်ဖွဲ့တွေဆီလွတ်နိုင်မဲ့ဥပဒေမူကြမ်းကိုမကြာခင်လွတ်တော်ဆွေးနွေးဖို့တူရကီအစိုးရကစီစဉ်နေပါတယ
်။မြက်ကိုရီးယားနိုင်ငံဟာကိုရီးယားကျွန်းဆက်အတင်းတင်းမာမှုတွေမြင့်တက်စေဖို့လှုပ်လာနိုင်တဲ့အလားအလာတွေရှိနေသေးတာကြောင့်ယူကလီးယားဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးအမေရိကန်လူ့ဘက်ကလည်ရုံးမှုတွေမလုပ်ရင်ခရစ်စမတ်တက်ဆောင်ပေးမယ်လို့သူပြောထားတာဖြစ်နိုင်ခြေရှိနေသေးကြောင်းကြွန့်ကျင်သူတွေကပြောပါရယ်။မြက်ကိုရီးယားကခရစ်စမတ်လက်ဆောင်မပေးတော့ဘူးလို့ထင်ရင်အချိန်မတိုင်သေးခင်ပြောတဲ့စကားသာဖြစ်မှာဖြစ်ကြောင်း RAND Corporation ကကာကွယ်ဆိုင်ရာအစီအမင်းကြွန့်ကျင်သူ Bruce Bennett ကပြောပါရယ်။ကင်ဂျုံအုံအနေနဲ့လာမယ့်ရက်တွေအတွင်းရန်စမှုတွေလှုပ်လာနိုင်သေးတယ်လို့လည်းသူကဆိုပါတယ်။မြောက်ကိုရီးယားတို့ကဒီဇင်ဘာလတည်းသတိပေးထားတဲ့ခရစ်စမတ်လက်ဆောင်မပို့ပေးသေးပေမဲ့အမေရိကန်တို့အနေနဲ့ကိုရီးယားကျွန်းဆွယ်အတွင်းမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုရသပတ်တော်ကြာအနိကဆောင်ကြည့်လိုက်လေ့လာနေခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကနှစ်ကုန်ကန်ရဲ့ရက်တွေမှာမြောက်ကိုရီးယားတို့ဘာတွေလုပ်နေတယ်လဲဆိုတာကိုကျွန်တော်တို့စောင့်ကြည့်နေတယ်လို့တင်လာနေမှာပြောပါရယ်။အမေရိကန်တို့ကစောင့်ကြည့်မှုတွေမြင့်တင်တဲ့အနေနဲ့တရှိုးလျင်တတိကိုလည်းကိုရီးယားကျွန်းဆက်ကိုဆီလုတ်ခဲ့ပါရယ်။မြို့သားအကြံပေးပုဂ္ဂိုလ်အမေရိကန်မြို့သားအကြံပေးပုဂ္ဂိုလ် Robert O'Brien ကလည်းမြောက်ကိုရီးယားတို့ပေးမဲ့ Christmas လက်ဆောင်ကိုတုံ့ပြန်ဖို့အမေရိကန်တို့ဘက်ကအသင့်ရှိကြောင်းတနင်္ဂနွေနေ့ကပြောထားသလိုမြောက်ကိုရီးယားစစ်အုပ်စီးအရာရှိချုပ် Park Jong-chung ကလည်းကောင်းဆောင်ကြီးကင်ပေးရလာတဲ့အမိန်ကိုအကောင့်ထဲပေါ်ဖို့မြက်ကိုရီးယားတက်တွေလုံလုံလဲလဲအသင့်ဖြစ်နေပြီလို့ဒီဇင်ဘာလတဲ့ဒုတိယကြိမ်ဒုံးဂျီစံသက်စင်ကပြောကြားထားခဲ့ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုမီတာ32 kHz 933လိုက်လိုမီတာ40 kHz 9839လိုက်လိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်းကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာကွန်ထရိုးဆောင်းအမြင့်တင်ပြီးစီးရနံပေါ့မှုပပျောက်ရေးအတွက်ရည်ရွယ်တဲ့အနေနဲ့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ 3.6 တန်းတံပိုးရှိတဲ့ဆင်ပြောင်းစနစ်ကောင်းမွန်တဲ့ဆက်ပြိုးရေးလုပ်ငန်းတွေကောင်းမွန်စွာစီမံခန့်ခွဲနိုင်ရေးဆိုင်ရာစီမံကိန်းတစ်ခုကိုလာမယ့်မေလမှာစတင်တော့မှာဖြစ်ပါတယ်။ဆက်ပြိုးရေးလုပ်ငန်းတွေမြင့်တင်ပေးပြီးစားနဲ့တခြားလေယာထွက်ကုန်ပစ္စည်းတွေဈေးကွက်အတွင်းတံပိုးမြင့်ရောင်းချနိုင်ရေးအတွက်ကူညီပေးမယ့်စီမံကိန်းကိုတော့မြန်မာနိုင်ငံမှာစပားဆိုင်ပြိုးမှုအများဆုံးဒေသတစ်ခုဖြစ်တဲ့ရွှေဘိုခွေရိုင်အတွင်းကမြို့နယ်6မြို့နယ်မှာဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီစီမံကိန်းအသစ်အတွက်ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့မြန်မာအစိုးရတို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီသဘောတူညီချက်ကလယ်သမားတွေအတွက်ရေအရင်းအမြစ်ပုံမှန်ရရှိရေးနဲ့ရေနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုတွေကောင်းမွန်တိုးတက်စေရေးအပါအဝင်မြန်မာနိုင်ငံကလူကျက်များပြီးအရေးအသွေးကောင်းမွန်တဲ့ရွှေဘိုပေါ်ဆမ်းမွေးဆန်ကနေပို့ပြီးအမြတ်အဆုံးရရှိနိုင်အောင်လှုပ်ဆောင်ပေးဖို့လေ JICA နဲ့မြန်မာအစိုးရတို့ကရည်ရွယ်ထားပါတယ်။2020ခုနှစ်မေလကနေ2024ခုနှစ်နိုဝင်ဘာလအကြာဆောင်ရွက်မဲ့ဒီစီမံကိန်းဟာလယ်သမားတွေဝင်ငွေပုံမရရှိစေရေးနဲ့စီမံခန့်ခွဲမှုတိုးတက်ကောင်းမွန်လာစေရေးတို့အတွက်လည်းရည်ရွယ်ပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ60ရာခိုင်နှုန်းဟာလယ်ယာစိုက်ပျိုးရေးလုပ်ငန်းနဲ့အတက်မွေးဝမ်းကြောင်းကြတာဖြစ်ပြီးတခြားတစ်တောနဲ့ရေတွက်လုပ်ငန်းနဲ့ပတ်မှာတော့30ရာခိုင်နှုန်းလောက်လုပ်ကိုင်ကြတယ်လို့ GDP ပြည်တွင်းအသက်တင်ကွန်ထရိုးလုပ်မှုဆောင်အားအညွှန်းကိန်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လယ်ယာစိုက်ပျိုးရေးလုပ်ငန်းနဲ့ပတ်မှာနည်းပညာဖွံ့ဖြိုးတိုးတက်မှုနောက်ကျနေသေးတာကြောင့်တဟက်တာကိုစပါး 5.54 တန်ထွက်တဲ့ဗီယက်နမ်တဟက်တာကိုစပါး 5.15 တန်ထွက်တဲ့ဘင်္ဂလားဒေ့ရှ်တို့နဲ့ရှင်းလိုက်ရင်မြန်မာနိုင်ငံမှာတော့တဟက်တာကို 3.5 တန်ပဲထွက်တယ်လို့ JICA အဖွဲ့ကပြောပါတယ်ရွှေဘိုခရိုင်အတွင်းမှာပဲဆင်မြောင်းနဲ့တက်ဆိုင်တဲ့အဆောက်အုံတွေနဲ့တခြားလန်ဒရာစီမံလန်ဒရာတွေပြင်ဆင်တဲ့စီမံကိန်းတွေကို JICA ကတီးခြားစီမံကိန်းတစ်ခုအနေနဲ့အစတင်အကောင့်ထဲပေါ်နေပြီလည်းဖြစ်ပါတယ်
ယောဘသမဂ္ဂဖွဲ့ EU ကရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထုတ်ထားမှုအကူအညီဖြင့်နောက်ထပ်ယူရိုငွေစည်တမ်းပေးရမယ်လို့ယောဘကော်မရှင်ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာ2019ခုနှစ်အစောပိုင်းကထောက်ပံ့ကူညီမယ်လို့ကြေညာထားပြီးဖြစ်တဲ့ယူရိုငွေ33သန်းအပေါ်အပူဆောင်းပေးရတဲ့အကူအညီလည်းဖြစ်ပါတယ်။အဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေကန်လူမှုအဖွဲ့အစည်းတွေ နေရဆွခွဲရသူတွေဒုက္ခသည်တွေအသက်ရှင်ရက်ဒီရဲ့အတွက်အကူအညီဖြစ်ရည်ရွယ်ပေးရတာဖြစ်တယ်လို့လည်းဆိုပါတယ်။ဒုက္ခသည်အချက်တဲစတင်ခဲ့ခြင်းကစလို့လူငယ်တဲ့နှစ်နှစ်တွင် EU ရဲ့အကူအညီဟာမရေတွက်နိုင်လောက်တဲ့လူသားတွေရဲ့ဘဝတွေကိုကယ်တင်ပေးခဲ့တဲ့ကြောင်းရွန်ကြဒုက္ခသည်တောင်ပေါင်းများစွာဟာအသက်ရှင်ရက်ဒီရဲ့လူသားချင်းစာနာမှုအထောက်ပံ့တွေပေါ်မိခွန်နေရတာကြောင်းအကူအညီပေးရတာတွေကိုမရဆန်းနိုင်ကြောင်းဒီကိစ္စထပ်မံအပေါ်ဆောင်ပေးရတဲ့အကူအညီဟာဘလောက်ပဲအချိန်ကြာပါစေရွန်ကြတွေဘက်ကဆက်လက်ရက်တည်နေမယ်ဆိုရဲ EU ရဲ့ရက်ဒီရဲ့ကိုပြသတာဖြစ်ကြောင်းEU နေတဲ့ Caucasus Bazaar နဲ့မြန်မာနိုင်ငံမှာကြန့်ရှိနေတဲ့ဒုက္ခသည်တွေကိုရောလက်ခံထားရှိတဲ့ Asian လူမှုအဖွဲ့အစည်းတွေကိုပါဆက်လက်ကူညီသွားမှာဖြစ်ကြောင်းတစ်ချိန်တည်းမှာပဲဒုက္ခသည်တွေမြန်မာနိုင်ငံကိုရေရှည်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိပြန်လာနိုင်ရေးကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်း EU ရဲ့ပဋိပက္ခစီမံခန့်ခွဲရေးကော်မရှင်နာမင်းကြီး Janes Lanasis ကပြောပါတယ်2019ခုနှစ်စက်တင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေ9400ကျော်အတွက် EU ဟာနှစ်နှစ်အတွင်းယူရိုတန်140ကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကရွန်ဂျာအရေးနဲ့ပတ်သက်ပြီးကျူးလွန်ခဲ့တဲ့အမှုအတွက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ရမှာ Arkan Rohingya National Organization ARNO ကအဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရာပြန်ရေးဆွေးနွေးဖို့အတွက်ဒီဇင်ဘာလတည်းအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကို Caucasus Bazaar ကိုဆီလွတ်ခဲ့ပေမဲ့ထူးခြားမှုတော့မရှိသေးပါဘူးခင
်ဗျ။ IS Islamic State ကြောင့်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့တန်တရားရှိသူ124ဦးကိုတူရကီရဲ့တပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အစိုးရပိုင်းသတင်းမီဒီယာမှာတင်လာနေကဖော်ပြထားပါတယ်။ဒါဟာနေတကူပေါ်တော့မတိုင်ခင်စစ်သွေးကြွတွေကိုအာဏာပိုင်တွေကဖမ်းဆီးတာလည်းဖြစ်ပါတယ်။အကြမ်းဖက်မှုဖြိုခွင်းရေးတပ်ဖွဲ့တွေနဲ့အမျိုးသားထောက်လှမ်းရေးအေဂျင်စီတို့ပူးတွဲပြုလုပ်ခဲ့တဲ့စစ်ဆင်ရေးအတွင်းအဖမ်းခံရသူတွေထဲနိုင်ငံခြားသား33ဦးပါဝင်တယ်လို့လည်းအစိုးရပိုင်းအာနာဒိုလူသတင်းအေဂျင်စီမှဖော်ပြပါတယ်။မြို့တော်အစ္စတန်ဘူမှာတော့ရဲတပ်ဖွဲ့က31အိမ်ကိုဝင်ရောက်စီးနင်းခဲ့တာမှာနိုင်ငံခြားသား4ဦးအပါအဝင်လူပေါင်း24ဦးကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဝင်ရောက်ဖမ်းဆီးမှုတွေကိုမနေ့မိုးမလင်းငယ်ဒပြိုင်နက်ပြုလုပ်ခဲ့တာမှာနိုင်ငံအရှေ့တောင်ပိုင်းကဘက်မန်မြို့မှာမသိငါသူ22ဦးကိုဖမ်းဆီးမိခဲ့တယ်လို့လည်းဆိုပါတယ်။
American Samurai Home Barack Obama ကဒီနှစ်အတွင်းသူ့ရဲ့အနှစ်သက်ဆုံးစာအုပ်တွေရုပ်ရှင်တွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Instagram လူမှုမီဒီယာမှာဖော်ပြလိုက်ပါတယ်။သူဖတ်ခဲ့တဲ့အချက်အနှစ်သက်ဆုံးစာအုပ်တွေအဖြစ် Sally Rooney ရဲ့ Normal People စာအုပ်နဲ့ Susan Chua ရဲ့ Trust Exercise စာအုပ်တွေကိုဖော်ပြထားပြီးအနှစ်သက်ဆုံးရုပ်ရှင်ဇာတ်ကားတွေထဲမှာတော့ The Irishman, Booksmart, Marriage Story နဲ့Parasite တို့ပါဝင်ပါတယ်။ဒါ့အပြင်သူရဲ့ဇနီးတဲ့ Michelle Obama တည်ထောင်ထားတဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီ Higher Ground ကထုတ်လုပ်တဲ့မှတ်တမ်းရုပ်ရှင်က American Factory ကိုလည်းအနှစ်သက်ဆုံးရုပ်ရှင်ကစီးနင်းမှာထည့်သွင်းထားပါတယ်။ဒီမှတ်တမ်းရုပ်ရှင်ကမကြသေးမီက Oscar ဆုအတွက်စကားတင်ရွေးချယ်ခဲ့တဲ့တဲ့ပါဝင်ခဲ့ပါတယ်။ Obama ရဲ့အနှစ်သက်ဆုံးတေးဂီတာစီးနင်းမှာတော့ Beyoncé, Bruce Springsteen, Lizzo, Da Baby နဲ့ The Natural အဖွဲ့တို့ကိုဖော်ပြထားပါတယ်ခင်ဗျာ
။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကဘာတဝမ်းမှာဖန်လုံအိမ်တန်းငွေထုတ်လွှင့်မှုရွက်ကြလာရေးဘာတွေဆောင်ရွက်တင်တယ်လဲဆိုတာကိုပြောပြပေးမှာပါရှင်။ဒီနှစ်အတွင်းကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှင့်မှုဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ 3.6 ရာခိုင်နှုန်းပိုတိုးလာတယ်လို့ခန့်မှန်းချက်အသစ်မှာဖော်ပြထားပါတယ်။အဆိုးဆုံးရာသီဥတုဖောက်ပြန်မှုကိုတွန်းလှန်ဖယ်ရှားခြင်းရင်တစ်ကမ္ဘာလုံးကဖန်လွန်အိမ်တန်းငွေထုတ်လွှင့်မှုတွေလျှော့ချဖို့လိုတယ်လို့သိပ္ပံပညာရှင်တွေကလည်းသတိပေးနေတာပါ။ကြောင်မီးသွေးကနေလောင်စာထုတ်တာဟာကာဗွန်ဒိုင်အောက်ဆိုက်တန်းငွေအများဆုံးဖြစ်စေတဲ့အကြောင်းရင်းဖြစ်နေပြီးဒီနှစ်မှာတော့ကြောင်မီးသွေးအသုံးပြုမှုနည်းနည်းလျော့လာတဲ့အကြောင်းသတင်းကောင်းတော့ကြားလာရပါတယ်။ကျွမ်းကျင်သူတချို့ကတော့မတန့်စင်တဲ့လောင်စာတွေကိုကမ္ဘာကြီးကနေဖယ်ရှားနေပြီလို့ပြောနေကြတဲ့အကြောင်း VOA သတင်းထောက် Steve Varagona ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဒီနှစ်ထဲမှာပဲအမေရိကန်ရဲ့ကြောင်မီးသွေးအဓိကထုတ်လုပ်တဲ့ကုမ္ပဏီ10ခုနဲ့3ခုဒေဝလီခံသွားရပါတယ်။ဒါဟာကြောင်မီးသွေးထုတ်လုပ်မှုကျဆင်းသွားခြင်းရဲ့နောက်ဆုံးဖြစ်ရပ်တွေဖြစ်ပါတယ်။အမေရိကန်ရဲ့ကြောင်မီးသွေးထုတ်လုပ်မှုဟာ2008ခုနှစ်ကအမြင့်ဆုံးကိုရောက်သွားခဲ့ပြီးတဲ့နောက်3ပုံတစ်ပုံကျော်ကျဆင်းသွားခဲ့တာဖြစ်ပြီးနောက်လည်းဆက်ကျဖို့ပဲရှိတဲ့အကြောင်းခန့်မှန်းကြပါတယ်။ကန်တက်ကီရဲ့စွမ်းအင်နဲ့သဘာဝဝန်ကျင်ဆိုင်ရာအတွင်းဝင် Charles Snively ကမေလာတဲ့တော့ကအစည်းအဝေးတစ်ခုမှာကြောင်မီးသွေးထုတ်လုပ်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
်။ I think that the risk is more to the downside than the upside and if we're all
right. ကောင်းတဲ့အဆိုးဘက်ကိုပုံများလာတယ်လို့ကျွန်တော်ထင်ပါတယ်။ဆက်ပြီးတော့တိတိတတ်တတ်ကြာသွားမယ်လို့ခံမှန်းထားပြီးဆိုရင်လည်းအဲ့ဒီထက်ပိုဆိုးနိုင်ခြင်းရှိမယ်လို့ကျွန်တော်ထင်ပါတယ်။
သမ္မတဒေါ်နယ်ထရမ့်က2016ခုနှစ်ရွေးကောက်ပွဲမဲဆွယ်တုန်းကကြောင်မီးသွေးထုတ်လုပ်မှုပြန်အားကောင်းအောင်လုပ်မယ်လို့ကြေညာခဲ့တာပါသူကကြောင်မီးသွေးထုတ်လုပ်မှုတွေပြန်အားကောင်းလာစေမယ်လို့ပြောပြီးလေရုညဉ့်ညံ့မှုဆိုင်ရာစည်းကမ်းချက်တွေကိုလျှော့ပေးခဲ့ပါတယ်ဒါပေမဲ့ကြောင်မီးသွေးလောင်စာကထုတ်တဲ့လျှက်စစ်စက်ယုံတွေကတော့နိုင်ငံအနှံ့အကြောင်းအမျိုးမျိုးနဲ့ပိတ်ပင်နေရတာပါဒါကတဘာဝတံငွေထုတ်ယူရမှာနည်းပညာတွေပိုကောင်းလာတာကြောင့်တံငွေလောင်စာပိုးပြီးတော့ဈေးချိုတာကြောင့်လည်းဖြစ်ပါတယ်နောက်ပြီးလေနဲ့နေရောင်ခြည်ကနေလျှက်စစ်ထုတ်ယူလာနိုင်တာကြောင့်လည်းပါပါတယ်။ဒါတွေကမျှော်လင့်ထားတာတဲ့ပုံမြန်တယ်လို့သီးပွားရေးပညာရှင် Robert Godby ကပြောပါတယ်
။ Market forces have moved the coal market to a place
ဒီကမောင်းနေအားကကြောင်မီးသွေးဈေးကွက်ကိုတကယ်အချိန်တိုလေးအတွင်းကျွန်တော်တို့အများစုကြိုတင်မှန်းဆမထားတဲ့နေရာစီကိုတွန်းပို့ခဲ့တာပါ
။ကြောင်မီးသွေးထုတ်လို့ရေးဟာသမ္မတ Trump ရာထူးလက်ခံခြင်းကလေးကတိုးတက်ကောင်းမွန်လာခဲ့တာမဟုတ်ပါဘူး။ဒီဈေးခွက်ပြောင်းလဲမှုဟာဒီနှစ်အတွင်းကြောင်မီးသွေးကနေထွက်တဲ့ကမ္ဘာဖန်လုံးအိမ်ဓာတ်ငွေထုတ်လွှတ်မှု1ရာခိုင်နှုန်းနီးပါးကျဆင်းစေခဲ့တဲ့အကြောင်းစတန်ဖို့တက္ကသိုလ်ကမ္ဘာလုံးဆိုင်ရာကာဗွန်စီမံကိန်းရဲ့ဥက္ကဋ္ဌ Rob Jackson ကပြောပါတယ်
One thing we're seeing is a really rapid drop in coal use both
ကြောင်မီးသွေးတုံးတာအချိန်နဲ့မြန်မြန်ကြီးကျလာနေတာကိုအမေရိကန်မှာလည်းဥရောပမှာပါကျွန်တော်တို့တွေ့နေရပါတယ်ဒီနှစ်ရာသလုံးမှာဒီနှစ်တွင်ကြောင်မူသေးသုံးတာဆရာဂိုင်နှုံးလောက်ထိကျဆင်းလာတာကတော့တကယ်ကိုအံ့အားသင့်စရာပါပဲ
။ဒါပေမဲ့လည်းဒီနှစ်တွင်ကမ္ဘာမှာကြောင်မီးသွေးအသုံးဆုံးနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာတော့ကြောင်မီးသွေးအသုံးပြုမှုမြင့်တက်လာပါတယ်။ကမ္ဘာနေရာအနှံ့မှာကြောင်မီးသွေးအသုံးမရှိသလောက်ဖြစ်လာနေကြတဲ့အချိန်မှာဒီနှစ်နိုင်ငံကတော့ကြောင်မီးသွေးစက်ယုံတွေကိုတိုးပြီးတော့စောက်ဖို့ပြင်ဆင်နေကြပါတယ်။ဒါကြောင့်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုမြင့်တက်လာမှာကိုစိုးရိမ်နေကြတာပါ။အဲ့ဒီစောက်ပြီးသားစက်ယုံတွေကိုမပြတ်လဲပတ်နေနိုင်တာမျိုးတော့မဟုတ်ပါဘူးနှစ်နိုင်ငံစလုံးကသုံးနိုင်တာထက်ပိုးပြီးတော့စောက်ထားကြတာပါစွမ်းအင်စီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာအဖွဲ့ကလေ့လာသုံးသပ်သူတင်ဘက်ကလီကအခုလိုပြောပါတယ
် Every coal-fired power plant is only being used every second day on average
ကြောင်မီးသွေးသုံးစက်ယုံတိုင်းဟာပြန်နှံ့ခြင်းအဖြစ်တော့နှစ်ရက်မှတစ်ကြိမ်လောက်ပဲလဲပတ်နေကြတာပါဒီတော့ကြောင်မီးသွေးစက်ယုံစောက်ထားတာတွေကအလဟတ်တဖြစ်နေပါတယ်
ကြောင်မီးသွေးအသုံးပြုမှုရော့ကျလာတယ်ဆိုတာတောင်မှလောင်စာဆီတွေလောင်ကျွမ်းမှုကနေထွက်တဲ့ဖန်လုံးအိမ်ဓာတ်ငွေထုတ်လွှတ်မှုကတော့ဆက်ပြီးတော့မြင့်တက်နေသေးပါပဲ
I think the offsets the decreases in coal in countries like the United
States ကမ္ဘာလုံးမှာဖန်လုံးအိမ်ဓာတ်ငွေထုတ်လွှတ်နေတာကိုတည်ငြိမ်အောင်ထိန်းသိမ်းနိုင်မှုနဲ့အဆုံးစွန်အထိရှော့ချဖို့ကတော့အမေရိကန်နဲ့ဥရောပလိုနိုင်ငံကြီးတွေကကြောင်မီးသွေးသုံးတာရှော့ချပေးနေတာလောက်နေတော့မလုံလောက်သေးဘူးလို့ထင်ပါတယ်
ရာသီဥတုဖောက်ပြန်မှုကိုတကယ်ပဲကင်တွယ်ဖြေရှင်းမယ်ဆိုရင်တော့ကြောက်ဖြစ်ရုပ်ကျွင်းလောင်စာတုံးတာတွေကိုတစ်ကမ္ဘာလုံးကလေးလေးနက်နက်ဖြတ်တောက်လျှော့ချရမှာဖြစ်တဲ့အကြောင်းကိုလည်းသူကပြောပါလေရှင
်ဆောရှ်နော်2019ခုနှစ်ကလို့2020ခုနှစ်ကိုချင်းကပ်လာပါပြီ2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲ။ဤကနေ့ည Daily Life စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပေါင်းဆွေးနွေးမိများလို့ရတဲ့ Trust ရှင်တွေကိုယ့်ရဲ့ telephone number တွေကြိုပြီးတော့ပို့ထားမယ်ဆိုရင် Daily Life စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ phone number က12923822554ဖြစ်ပါတယ်။ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးပြီးမှန်းကြမယ်ပရောရှင်ကိုကြည့်ကြပါခင
်ဗျာ။ဒီအမေရိကန်တန်ခါထုတ်လွှင့်ပြနေတဲ့ဒါရိုက်လီလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညပိုင်းတွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပြနေတာဖြစ်ပါတယ်။အခုညဒါရိုက်လီလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုထိုင်းနိုင်ငံတဲ့ကအာရမပြုခြင်းမှုတမှုအကြောင်းကိုလည်းအလှည့်ပေးခြင်းပါတယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ထဲမှာမြန်မာအမျိုးသမီးတယောက်ကိုအကြမ်းဖက်ရိုက်နှက်ပြီးအဓမ္မပြုကျင့်ခဲ့တဲ့ထိုင်းနိုင်ငံသားကိုဒီဇင်ဘာလ29ရက်နေ့ကဖမ်းလိုက်ပါပြီ။ဒီအမှုကိုကျူးလွန်ခဲ့တာဩဂုတ်လ31ရက်နေ့ကဖြစ်ပြီးသူ့ကိုမရိမှုအပြင်လူသက်ရန်ကြိုးစားမှုနဲ့ပါအမှုဖွင့်ထားတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်အတွင်းကစစ်ရုံတစ်ခုရဲ့ကုန်လောင်ခန်းထဲကိုဆွဲခေါ်ပြီးမရိကျင့်ခဲ့ပြီးတဲ့နောက်တပ်ဖြတ်ဖို့အထိကြိုးစားခဲ့တာပါကျူးလွန်ခဲ့တဲ့ထိုင်းနိုင်ငံသားကိုဒီဇင်ဘာလ29ရက်နေ့ကဘန်ကောက်မြို့မှာဖမ်းမိခဲ့ပါတယ်မြန်မာအလို့သမားကြီးဆောင်ရွက်နေသူလည်းဖြစ်မြန်မာအလို့သမားတန်ရာရှိုံမှာဘာသာပြန်ဖြစ်အကူအညီပေးနေတဲ့ကိုဆိုင်အေးကအခုလိုပြောပြပါတယ
်2019ည8:59အချိန်လောက်မှာတော့ပြီးဖမ်းမိတာဖမ်းမိတယ်ဆိုတော့သူကအခုကျူးလွန်တဲ့သူက on note ตอนนี้ก็ปูนี่นะพลาสติกเสียอยู่ไอ้มาตั้งแต่เมื่อไหร่ตั้งแต่เมื่อไหร่มาเนี่ยเนี่ยจะทำไปให้ตัวปูเวปูเวเนี่ยมีเยอะขนาดไหนวะเนาะแล้วเยอะขนาดนั้นคุณลองปูวางบีดออกทันอ่ะทันบีดออกมาตัวเองมาบอกเนี่ยจะว่าจะวิ่งเออเยอะเลยอันนี้บีดออกมีอะไรขาดจะบีดออกจีนุ่นดูชุดเดียวเนาะแล้วท่านสักกูเนี่ยออกัสลาตั้งแต่เดือนนี้เนี่ย
คนในจอเชิงเข้ามาเลยเสียงด้วยมาดูโลกอันนี้เลยไทยนั่งงานตาไหนกี่ที่พงอ่ะก็ยังไต่ยังดูไม่เคลียร์กูเสียงสุดโต่งด้วยมาเลยอาตมาพูดจริงเหรอวะอันนี้เนาะไม่ได้จริงเลยแต่ต้องเส้นนี้อยู่ไทยนั่งงานตาเสียงลูกตาไหนกี่ที่พงฮะไม่ได้จริงบีร์เนี่ยไม่เคลียร์กูนับไปแต่นี้เนี่ยยังเนี่ยตัดเฉพาะที่จุดอะไรบ้างเลยที่เราไม่เคลียร์กูตีส่งตัวเรื่องสองนี่ก็เลยรู้สึกว่าเลยแต่ที่เรามาเรา จุลนุษย์นั่งกี่ปีพงอ่ะไม่เคยกูจุดตัวตัวจุดสามนี่ได้ใช่ไม่เคยก็คงลองกันในการที่ทบทวนเรื่องนั้นกันแล้วใช่ปะเลยที่พี่แอนเนี่ยพัฒน์ปีอารมณ์มาแต่งยาชิโยนี่เนี่ยสัตย์มาลาสักคนเนี่ยนี่เนี่ยสัตย์เนี่ยนี่มาแต่สัญญาเนี่ยมีเยสกันไทยนั่งงานตรงนี้จะเป็นสัตย์เกี่ยวกับเลยที่เราหมายว่าจุลนุษย์ไทยนั่งงานดาวก็พามีนายบัวด้วยยามาแต่งยงเป็นการอ่ะไทยนั่งไปนี่กูจีดังเงี้ยปะเลยลีลาขันจามมาอ่ะ
ပြမှုကျူးလွန်ခဲ့တဲ့ထိုင်းနိုင်ငံသားကိုဖမ်းမိခဲ့တာဖြစ်ပါရဲ့ရှင်။မအေးမှာပြောပြသွားတာပါရှင်။ခုတစ်ခါတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြမှာပါ။မူလစောင်းပါရှင်တွေရဲ့အားပေါ်မှာပြည့်စုံပဲမအေးတန်ဆင်ကကောက်နှုတ်တင်ပြထားပါရဲ့ရှင်။
မြန်မာစစ်တပ်နဲ့တွဲဖက်လုပ်ငန်းလှုပ်ဆောင်မှုကြောင့်ဝေဖန်ခံရတဲ့အော်စတြေးလျပြည်ကောင်မင်းဆွေကောင်စင်နဲ့ Ben Doherty နဲ့ Ben Butler တို့ရေးသားထားတဲ့စာအုပ်ကို The Guardian.com မှာဖတ်ရပါတယ်။လူမျိုးတော်တပ်ဖြတ်မှုကျူးလွန်နေရလို့ဆွဆဲခံရတဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့မြန်မာနိုင်ငံစီးပွားရေးဥပိုင် Limited MEHL အတွက်နိုင်ငံသားဝင်ငွေပေးနေတယ်လို့ဂျပန်ကုမ္ပဏီ Kirin ရဲ့လက်အောက်ခံကုမ္ပဏီငယ်ဖြစ်တဲ့ Australia ပြည်ကကုမ္ပဏီဆွဆဲခံရတဲ့အကြောင်းဖော်ပြထားပါတယ်။ မြန်မာစစ်တပ်ပိုင်ကုမ္ပဏီနဲ့အလုပ်တွဲလုပ်လိုက်ခြင်းဖြင့်မြန်မာစစ်တပ်လူခွင့်ချိုးဖောက်တဲ့လုပ်ရည်တွေလုပ်ဖို့ရန်ပုံငွေထောက်ပံ့ပေးတယ်လို့ဖြစ်တဲ့ဆိုပြီးတော့ခေရင်ကုမ္ပဏီကိုဆွဆွဲဝေဖန်ထားတဲ့အကြောင်းကရင်တိုင်းဒေသအုပ်စုရဲ့ဂျင်ညာချက်တွေကိုကူကဖော်ပြထားပါတယ်။မြန်မာစစ်တပ်ကငွေကြေးအထောက်ပံ့ဖြတ်တောက်ပြဖို့ကုလသမဂ္ဂချက်လက်ရှာဖွေရေးမရှင်ကနိ HL เนี่ยด้วยผัดပြီးတော့ပွင့်လင်းမြင်တာအောင်လှောက်ဆောင်နိုင်မှုလူခွင့်ချိုးဖောက်မှုအပောင်းဝင်ဘေးဖိမဲ့ကိစ္စတွေကိုရှောင်ရှားဖို့မြန်မာလူတိုင်းဝိုင်းနဲ့စီဝါရေးကဏ္ဍအပေါ်မှာအပေါင်းလက္ခဏာပြတဲ့တက်ရောက်မှုတွေရှိဖို့ဆက်လက်လှောက်ဆောင်တော့မှာဖြစ်တဲ့အကြောင်းခေရင်ကညကေးသတင်းစာကိုပြောထားတာကိုလည်းကောင်းလို့ဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပထမဆုံးအကြိမ်ရင်းငုတ်သင်္ဘောပိုင်ဆိုင်သွားတာကနိုင်ငံရဲ့လုံခြုံရေးနဲ့ဒေသရဲ့လုံခြုံရေးပေါ်မှာဘယ်လိုတက်ရောက်မှုရှိမလဲဆိုတဲ့အကြောင်းစင်နဲ့ဖရက်ရှ်ပါရာမီဆိုရန်ရေးသားထားတဲ့ဆောင်းပါးကိုတော့ The ဒီပလိုမတ်ဒေါ်ကမှာဖော်ပြပါတယ်။အိန္ဒိယကနေတဆင့်ရင်းငုတ်သင်္ဘောပိုင်ဆိုင်ပြီးဖြစ်တဲ့မြန်မာနဲ့ဒေသတွင်းထူးခြားတိုက်တက်မှုတွေကိုအသေးစိတ်ဆောင်းပါးရှင်ကသုံးသပ်ထားတာပါ။မြန်မာရဲ့အိန္ဒိယချင်းတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်မှာရင်းငုတ်သင်္ဘောစနစ်လိုလာပြီးဆိုပြီးတော့ဖော်ပြထားတာပါ။ ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံကိုတရုတ်ကရင်းငုတ်သင်္ဘောတွေပံ့ပိုးပေးနေခြင်းမှာပဲအိန္ဒိယကလည်းမြန်မာအတွက်ရင်းငုတ်သင်္ဘောလွှဲပေးခဲ့တာကိုကြည်ကျင်အားဖြင့်တရုတ်နဲ့အိန္ဒိယကမြန်မာအပါအဝင်အရှိတောင်အာရှနိုင်ငံတွေကြားမှာဆက်ဆံရေးတွေဩဇာလွှမ်းမှုအားပြိုင်နေတာကိုလည်းထောက်ပြထားပါတယ်။ပြည်ဝင်ပြည်ပလုံခြုံရေးအတွက်လှုပ်ဆောင်ရမှာရင်းငုတ်သင်္ဘောကိုပိုင်ဆိုင်
ကြရတာပါရှင်။အခုတော့ VOA တိချစ်ပြည်သက်အတွက်တိလက်ဆောင်လှည့်ကြပါပြီရှင်။ဒီနေ့မနေ့တော့အစိုးရဗိုလ်ဘျူရဲ့အိမ်မက်ဆောင်ညာကိုနှာစင်ကြရအောင်ပါရှင်။ Amet Sanya Tachingo Nasin Gejara Vashin, Piyo Yitara Shinrine, Adu, Nyamaji Duji Dari Alo, Go Sait Chanda, Piyo Nitiko Kuchan Naimazi, Lo Piyo Yiwando Dari Yekoza Sutang Pivarishin, Tomorrow Piyo Yigatolin Nira Sisi Nune Patelu, Saragani Piyo Vivan Jambi Zari, Pipo Lure, Nasin Lure, Tita Chingri, Tang Yu Lure, Soye, Piyo American Tan, Nyamaba Sisin, Yangon Saraji, Sarai Tita, Matshia, Nazangago Sayi Tasatu, Nanjavarishin.
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ32နှင့်40 40ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00နာရီကနေ9:00နာရီအထိအစီအစဉ်ကိုတော့ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာနေ့ခင်ဗျာရှင်
VOA American တန်ကနေ 2019 ခုနှစ် October လ December 31 ရက်အင်္ဂါနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1905ကနေပြီးတော့ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲထုတ်လွှင့်ချိန်တဲ့တပြည်ညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့ 2019 ခုနှစ်အတွင်းအာကာသဆိုင်ရာသတင်းပရိသတ်တွေကိုအရင်ဆုံးတင်ပြပေးသွားမှာဖြစ်ပြီးတခါ 2019 ခုနှစ်အတွင်းမှာပဲမြန်မာပြည်ရဲ့စီးပွားရေးဆိုင်ရာအနှစ်ချုပ်သတင်းတွေမှာတော့
ကျွန်တော်တို့ခုနလိုအကြောင်းလေးတစ်ခုယူနေတယ်ဆိုပြီးမေဒီကြားထဲမှာအခွင့်အရေးရတယ်လူတွေလူမသိသူမသိအစဉ်ပြီးလက်တင်ရဆိုတော့ခေါ်ဆိုတဲ့အလေးရှိနေဆုံးပဲဆိုတဲ့အကြောင်းစီးပွားရေးပညာရှင်ဦးမင်းခင်ရဲ့ထောက်ပြသုံးသပ်ချက်နဲ့အတူစီးပွားရေးကဏ္ဍကိုနာဆင်ကြရမှာပါနောက်ပိုင်းမှာတော့ဤရန်အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ကြပါလိမ့်ရှင်အခုယဉ်ဆုံးတော့2019ခုနှစ
2019ခုနှစ်ကုန်ဆုံးမှုနှီးကပ်လာတာနဲ့အမျှအမျိုးသမီးအာကာသတရေကောင်းတွေပဲပါဝင်တဲ့ပထမဆုံးအာကာသယင်ဆေးလွတ်နိုင်တာနဲ့အတူလူသားတို့ရဲ့အာကာသတခွင်စူးစမ်းလေ့လာရေးပို့ပြီးတော့ကျယ်ပြန့်လာပါတယ်။အမေရိကန်လေတပ်မှအရေးပေါ်တက်လှမ်းခဲ့ရတဲ့ဆိုတဲ့အွန်လိုင်းကနေနောက်ပြောင်းတဲ့သတင်းပါဝင်အာကာသစူးစမ်းလေ့လာရေးသတင်းတွေအတော်များများလဲထွက်ပေါ်ခဲ့ပါတယ်။2019ခုနှစ်ထဲကအာကာသတခွင်မှတ်သားဖော်ရတွေကိုကမ္ဘာ့ရဲ့ VOA သတင်းခန်းထဲကနေပြီးတော့သတင်းတော့အရက်အရာဘာစာဒီနဲ့အတူပြန်ပြီးတော့ဆန်းစစ်ကြည့်ရအောင်ဒေါခင်ဆိုဝင်းကတင်ဆက်ထားပါတယ်ရှင
်2019ခုနှစ်ကတော့အာကာသစူးစမ်းလေ့လာရေးကိုထဲထဲဝင်ဝင်အနဲ့ဆိုင်ဆုံးအဖြစ်တမိုင်းတွင်ရမယ်နှစ်တစ်နှစ်ဆိုရင်မှားမယ်မထင်ပါဘူး NASA American အာကာသစူးစမ်းလေ့လာရေး Agency ရဲ့ New Horizons အာကာသယင်ငယ်ဟာကမ္ဘာကနေမိုင်ပေါင်း 18,400 နီးပါးကွာဝေးတဲ့Ultima 2လေးဆိုတဲ့ဂျိုသိန်းဂျိုမွားလေးကိုဓာတ်ပုံရပ်ယူနိုင်ခဲ့ပါတယ်။ဒီဂျိုသိန်းငယ်လေးဟာအာကာသယင်ကနေတွေ့မြင်ခဲ့ရတဲ့ရှေးအကျဆုံးဂျိုသိန်းလေးပဲဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကကျေတရာစိတ်ဝင်တစားလေ့လာသူတွေအတွက်လေညရန်ကောင်းကင်တစ်ခွင်မှာလတစ်ခုလုံးအပြည့်ကျက်တဲ့မြင်ကွင်းကိုတွေ့ခဲ့ရပါတယ်။ကျုံတော့ကျုံခဲ့နေလနဲ့ကမ္ဘာမြေကြီးတန်းတဲကြပြီးလက်ကျက်တာကိုတွေ့မြင်ခဲ့ကြရတာပါ။အ
ဲဒီကိုကဲနွန်ကာရီယာလေး
ဒီလိုမျိုးကျမတခါမှမတွေ့ဘူးပါဘူး။စိတ်လှရဒီလိုမြင်ကွင်းကိုဒီတညာထဲမှာတွေ့လိုက်ရတာဟာစိတ်ကိုစိတ်ဝင်စားစရာကောင်းပါတယ
်လက်ချက်နေတဲ့အချိန်မှာ Super Blood Moon သွေးရောင်တန်းနေတဲ့မဟာလာမင်းကြီးလို့တင်စားကြပြီးကဘာမြေပြင်ကိုပါရောင်ပြန်ဟပ်ခဲ့ပါတယ်အနာဂတ်မှာလူပါတဲ့အာကာသယာဉ်တွေကိုလမ်းညွှန်နိုင်ဖို့အတွက် SpaceX အာကာသတွတ်တင်စခန်းကနေလူမပါတဲ့ Dragon 2အာကာသယာဉ်ကိုမတ်လအတွင်းကလွှတ်တင်နိုင်ခဲ့ပါတယ် Dragon 2ယာဉ်ဟာISS နိုင်ငံတကာအာကာသစခန်းကိုစစ်ရုပ်လက်ရည်အကူအညီမလိုပဲအောင်မြင်စွာဆက်ရောက်နိုင်ခဲ့ပါတယ်။ Dragon 2အာကာသယာဉ်မှာလိုက်ပါသွားတဲ့ Spartan လို့နာမည်ပေးထားတဲ့လူရုပ်နဲ့အတူ ISS နိုင်ငံတကာအာကာသစခန်းကလေတရဲတွေက၄နမူနာကိုစမ်းသပ်ခဲ့တာပါတယ်။ February လတုန်းကတော့ SpaceX ကနေ Rocket ဒုံးယာဉ်တစ်စင်းနဲ့ Beersheet ဆိုတဲ့လာစင်းယာဉ်ကိုလွှတ်တင်ခဲ့ပါတယ်။ Beersheet ဆိုတာ Hebrew ဘာသာနဲ့ပနာမကနဦးကိုဆိုလိုတာပါတဲ့။SpaceX နဲ့ Israel NGO တို့ပူးပေါင်းပြီးတော့လစင်းရင်တွေလွှတ်တင်ခဲ့တာအဆင်ပြေခဲ့ပေမဲ့တို့ April လတုန်းကလစင်းရင်ဟာအင်ဂျင်ဆက်ချွတ်ရင်းပြီးပြတ်ကျခဲ့ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနကလည်းအနာဂတ်မျိုးသားလုံခြုံရေးအတွက်ရည်ရွယ်ပြီး SpaceX ရဲ့ Falcon Heavy Rocket ဒုံးယာဉ်လွှတ်တင်ရမှာအတိအမှတ်ပြုပူးပေါင်းပါဝင်ခဲ့ပါတယ်။ဒါဟာ American စစ်တပ်ကနေပြန်လည်အသုံးပြုတဲ့ Rocket ဒုံးယာဉ်ပြန်နဲ့ပထမဆုံးပူးပေါင်းလိုက်တာဖြစ်ပါတယ်။ဒီလိုနှစ်ဖက်စလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်လဘော်ကိုအတိအကျဆင်းသက်နိုင်ခဲ့ပေမဲ့လို့လေနောက်ထပ်တစ်ကြိမ်လဘော်ကိုလွှတ်တင်တဲ့ယင်တစ်ကြိမ်ကတော့မအောင်မြင်ရှာပါဘူးဇူလိုင်လတုန်းကတော့ချီလီနိုင်ငံမှာလအရိတ်ကနေကိုဖုံးလိုက်တာကြောင့်နေလုံးဝကျက်ခဲ့ပြီးနိုင်ငံတော်အမှောင်ဖုံးခဲ့ပါတယ်ဒီလိုနေကျက်တာဟာကမ္ဘာမှာ18လအတွင်းတစ်ကြိမ်ဖြစ်လေရှိပါတယ်အဲဒီနောက်တရုတ်နိုင်ငံမှာပုဂ္ဂလိကပိုင်း Link Space Company ကနေတတိယမြောက်ဒုံးယင်ကြံတစ်စင်းကိုဩဂတ်လအတွင်းကအောင်မြင်စွာလွှတ်တင်နိုင်ခဲ့ပါတယ်။အင်ဂျင်နီယာတွေကဒီဒုံးယင်ပြန်ကိုဧပြီလအတွင်းကစမ်းသပ်ခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလတုန်းကအင်အားပြင်းထန်တဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဗဟားမားကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအပျက်စီးများခဲ့ပါတယ်။ ISS နိုင်ငံတကာအာကာသစခန်းကနေဒိုရီယန်ဟာရီကိန်းမုန်တိုင်းကိုလှမ်းတွေ့ခဲ့ကြရပြီးအင်အားအပြင်းထန်ဆုံးမုန်တိုင်းတွေထဲကတစ်ခုအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။American ပြည်ထောင်စုမှာရှိတဲ့ Storm Area 51မှာ51ဆိုတဲ့နေရာကတော့ Facebook မှာဟာတာတစ်ခုပါပဲ။ Nevada ပြည်နယ်မှာရှိတဲ့စစ်ဖက်အစစ်မြင့်လုံခြုံရေးတပ်စခန်းကသုတေသနဌာနဟာဂျိုးသားတွေကိုဖမ်းထားတဲ့နေရာရဲ့လို့အငင်းပွားနေကြတာကြားခဲ့ပါပြီ။ဒါကြောင့်တန်းနဲ့ချီတဲ့စိတ်ဝင်စားသူတွေကလူမှုကွန်ရက် Facebook ကနေ Storm 51ကိုစူးစမ်းလေ့လာခြင်းနဲ့လို့ပြောနေကြပါတယ်။ American leader ကတော့ Don't even think about this. ရောင်လို့တောင်မစဉ်းစားကြပါနဲ့တဲ့
You got a very polite
ဒီနေရာမှာဘာမှအထွေထူးမရှိပါဘူးဆိုတာသိကြတယ်လို့ဖြစ်အောင်ရင်ကျေးတဲ့ရဲအရာရှိတယောက်တော့အမြဲရှိနေပါတယ်။ဒါပေမဲ့လည်းဒီနေရာကိုလာဆက်စုကြတာဘသူပဲဖြစ်ဖြစ်ပျော်စရာတော့ကောင်းပါတယ
်။ဒီတဲကန်နိုင်ရဲမှာလူတွေစုပြီးပါတီတွေလှုပ်ကြပျော်ကြပါကြတာအနည်းဆုံးအကြိမ်200လောက်တော့ရှိမှာပါပဲတဲ့။အောက်တိုဘာလတုန်းကတော့ Christina Koch နဲ့ Jessica Meyer တို့ဟာက Kabama, Patamazo, Agada, Ewood, Nashaute, New to me, Agada, Lady Evipi, the mind to Nemavi, Christina and Jessie Garuha, ISS, Nangaraga Agada Skangani, Lehabi Negu, Treppy, Pietown Lidia, Power Network, Quinzego, Pivi Nangeta Lubabe, Jessie Gaha, Akuma, Patamazo, Agada, Ewood, Nashaut, Pura Pipare, New to me, Lady Maro, Sangaya Mio Pipio, Dilo Lehabi Ned, Nashaut, Lady Maro, Lea Nasia Mio Pipare.
The idea of having the honor of being
the computer, but tomorrow's on a mutamidian in a lava man, Lashaw Yadalum, take your crazy agamari. Hopai, Tagatamaya, say queen in Metacua. Tamaya Boasu in Lamamau. Tame Kuchimara to Lone, Tinapai. Tenezain or lava man, Lashaw, but tomorrow's on mutamipilali, Melumulimai.
No, in Malajaro, Tim Agata Big Bantinashinriga. Nagangwe Dango, Tudetana, Lujayama, Black Hole Sure, Trinetigo, Trigetabai, any Black Hole Eama, Trinetiha, a USA, Chima, Chevia, no, no, Big Bantinashinriga, Machine Mudo down Sujarawa, LB1 Trinetiha, Kabarani, a linked bound, the town around Kwawe be near Durete, Sakonese, Pojide, Lusujavae. NASA American Agatha Susan Lai Agency Ga Nene Nizo Mercury Bodhu Juha Nene Shigani Chata Nide Pongo Video Net Madan Tenangebi The Chuga Transit Kiyita Chow Piatan Yalu Kosu Gejavare Di Piatan Muha Nite Yama Satunjin Pili Shibi Natal Nasa Tungu Nematami Tatu Yame Pongo Bobabu Now Pia Tukugaro NASA Gani Cookies Biscumong Pogde Aven Mivoli De Lungu ISS Nanganaga Agatha Scansi Pope Lai Badire India Nangamaro Agatha Agency Gani July Larunga Lavogu Agatha Yindazi Shooting Gavi Melu Subdema Lajaro Asset Jetta Guavare
Last year in a set to Piatora which on Sauci Gavare Alo Sapiani the Pumula 3 Tamuare Koya Juza Mu Ominesura 3 Pokisam Hobo
NASA American Agatha Susan Lai Agency Malolode, India Nuevo, ID Computer Nipinia, the Matia Kunine, India Lassing in Piajarago, Dizemala, Jama, Dizu Nangerapipare, NASA Maro, Dinego, Alaye, me, Space Ifkani, Nipinane, Mupatare, Jodigo, ISS Nanganaga Agatha Scansi, Silo Nangevare. Luba we notai the Rawari, Blue Chigin Jadale, Kanagong Fezibo, Blue Jangle Jadle, Saravigo, Diko Akine, Mighty Mice Lady Gadisi, Lila Namachipare, Ayawa Yoswa, Assassin, Blue Nita and Yamle, Surago, Shinima, Sanji Lila Javadushin.
Talking so in Pia Taravashin, a Kusivai Kanago told him Birame, Kaba, Sivai Ma, Ketchum, maybe Mamma, be a Sivai Punjum Mugaro, Dini Nire, Jan, Nangataga Yam, Wiji, Yambung, Wepe, I'm Fka, Natasa Gugu, Nikon by Ma, Macha Pitavare, Suyagaro, Nanganja, Yeni Mionamuri, Pekon Nidlu, Piran Sivai Bobi, Lepasivo, Yuebi, a Konta Dagwen Road season, Rilet Chama Sanyo Kerare, Natasa Gugu Nidrin, Yeni Mionamu, Sivai Sanya, Suyaya Muara, Pian Larry Jow, Nichol season, Pit, Matt Thinky.
Your investments will be welcomed enthusiastically. Your support to Myanmar's economic development for a brighter future will be met with strong commitment and cooperation on our part.
ယင်းနှမြုံနယ်မှုတွေကိုအားတက်သရောကျိုးစုံမှာပါပိုးပြီးတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြန်မာစီးပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလည်းကျမတို့ဘက်ကခိုင်မာတဲ့ပိုင်းထက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလည်းဖြစ်ပါတယ်တိုးတက်စီပင်တဲ့အနာဂတ်ကိုဦးတည်ကြမယ်စိတ်လုံရှားပွဲခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ်ထိုင်းနိုင်ငံကမြန်မာယင်းနှမ
Tang Korea Tamra Munje in Myanmar ko lai yauk pi Korea Myanmar Samu Zong Siman Geng ko le ounye cha ke ba de.
Chotse yanggug gan-eui geongjae hyeomyeok-eul hwulyuljogoro hwakkyehagi wihae maeum-ga maeum-i ieojin.
Parma Song ni ne ro na naingan siboyae pubong sawyeo mu do che nai ye dwe. Achegan asao ngwe phwe asi sanya achegan dwe tisao phwe che ba de. Korea Myanmar Samu Zong ha so yin na naingan siboyae pubong sawyeo mu ma thu ja de Siman Geng che ba de. Korea
နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပိုပြီးဝင်ရောက်လာရေးပြည်တွင်းကားတက်စင်ထုတ်လုပ်မှုတွေကိုအခွန်သက်သာခွင့်ပေးခဲ့တာလိုမျိုးဆွဲဆောင်မှုတွေလုပ်ခဲ့တယ်လို့ပဲဌာနဆိုင်ရာလုပ်ငန်းတွေပိုပြီးညှန်းဆန်းတွက်လက်စီဖို့ဆောင်ရွက်မယ်ဆိုတာကိုလည်းမြန်မာအစိုးရဘက်ကကတိပြုခဲ့ပါတယ်မြန်မာနိုင်ငံတွင်းစီးပွားရေးလုံရကြရမှုအပိုင်းမှာသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်ဆက်လုပ်ရတဲ့ဌာနဆိုင်ရာလုပ်ငန်းတွေကတော့အခုချိန်ထိညှန်းဆန်းတွက်လက်မှုမရှိသေးပါဘူးထင်ရှားတဲ့ဥပမာတစ်ခုကတော့အခွန်ဆောင်တဲ့နေရာမှာပါစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကအခွန်ဆောင်ရတဲ့လုပ်ထုံးလုံကြီးအဆင့်ဆင့်ကိုအခုလိုရှင်းပြပါတယ
်ကျွန်တော်မြင်တာအခွန်နဲ့ပတ်သက်တဲ့ system ပေါ့နော်ဒီသူပြတော့ဒီ online system database system ဒီဟာအဓိကလိုအပ်မှာကျန်တာပါအခုအဲ့ဒီစနစ်မရှိဘူးနော်ကျွန်တော်ကပြင်ရမှာစနစ်ကိုပုံဖို့လိုတာပေါ့အခွန်ဆောင်ဖို့ဆိုတာဗဇက်ကပြောလို့နေလက်တွေ့မှာတကယ်ဆောင်တဲ့လူတော်မှာဟိုသင်တော့လိုလိုကိုဆောင်ရမှာမဟုတ်ဘူး။ကျားတဲ့တန်းကြီးမှာကျွန်တော်က online နဲ့တင်ပြီး online payment နဲ့ပေးတယ်လို့ရတယ်လို့မဟုတ်ဘူး။ကျွန်တော်ကလက်ဆိုင်အဖွန်ဝန်ကြီးဌာနကိုဆက်တွေ့ရတယ်။ပြည်ရဲ့နေရာမှာလည်းဒီရှိတဲ့ဝန်ထမ်းတွေအခုဆောင်နေလို့လည်းမမြအောင်။အများတဲ့ခါကျကျွန်တော်တို့ကဟိုဆောင်ရတာပေါ့နော်။ဆောင်တဲ့နေရာမှာလည်းသူတို့ဒီကွာ challenge ထုတ်သူကဘယ်သွားဆောင်ဆိုသူကဘယ်သူတက်မှတ်တဲ့ဘယ်သွားတော့ရမတန်းစီပြီးဆောင်ရ။အဲအခုဆောင်ရတဲ့ဒီလေသူကလည်းဒါဒီစီအောင်ပေါ့နော်ကျွန်တော်မြင်တာခနစ်ကိုပြောင်းဖို့လိုတယ
်ပြည်သူတွေပို့ပြီးတော့အခွန်ထမ်းဆောင်လာစေဖို့အခွန်ဆောင်မထားတဲ့ငွေတွေဈေးကွက်ထဲဝင်လာဖို့ရည်ရွယ်ပြီးအစိုးရကအခွန်သက်သာခွင့်နဲ့ဆောင်ရွက်နေပေမဲ့ဘလောက်ထိရောက်တယ်လဲဆိုတာကတော့မသိရသေးပါဘူးဒါအပြင်2019ခုနှစ်အတွင်းထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုနိုင်ငံတော်ကိုပေးစရာတွေပေးသွင်းဖို့ပြက်ကွက်မှုနဲ့ဖမ်းဆီးခဲ့ပါတယ်အစိုးရကိုရွှေပိတ်တစ်ချိန်ထောင်ချီပေးဖို့ရှိတဲ့မိုးတီမူမီရွှေတူးဖော်ရေးလုပ်ငန်းရှင်တထေးကြီးဦးစိုးထွန်းရှင်ကိုထိုင်းနိုင်ငံကဖမ်းပြီးမြန်မာဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။အခွင့်အရေးတွေရရှိခဲ့တဲ့မိုးတီမူမီလုပ်ငန်းရှင်တထေးကြီးကိုဖမ်းဆီးလိုက်တာကမြန်မာနိုင်ငံရဲ့စီးပွားရေးလုံနီးလောက်ခံအခင်ချင်းအပြောင်းလဲတရက်လို့တော့မဆိုနိုင်သေးပါဘူး။လက်တင်ရစရော်ခေါ်တဲ့အငွေ့အသက်မျိုးကတော့ရှိနေသေးတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကပြောပါတယ
်။ရှိသလောက်တော့ရှိသေးတယ်ဗျာ။ရှိသေးတယ်ရှိနေသေးတယ်။ဟိုအစ်စ်တွေတော့အစ်စ်ရတဲ့ဟာတွေတော့ရှိနေတယ်။အားလုံးခြုံပြောရင်ဒါအချင်းချင်းအားလုံးတနိုင်ငံလုံးအချင်းချင်းအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲဘက်ကိုရွေ့နေတယ်ဆိုပြီးမြေဒီကြားထဲမှာအခွင့်အရေးရလူတွေလူမသိသူမသိအစဉ်ပြေးနေတဲ့လူတွေပြန်ပြီးတော့ထောင်သာတဲ့လူတွေရှိနေကြတယ်
။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကတော့မြန်မာစီးပွားရေးတည်ငြိမ်မှုရှိတယ်လို့ပြောပါတယ်။လာမယ့်2020ပြည်နှစ်မှာရွေးကောက်ပွဲရှိနေတဲ့အပေါ်အခြေအနေစောင့်ကြည့်နေတာကြောင့်ယင်းနှိမ့်ညံ့မှုအပိုင်းမှာတော့လျော့သွားတယ်လို့ IMF ကပြောပါတယ်။ရခိုင်ပြည်ပခါကြောင့်မွတ်စလင်ရိုဟင်ဂျာတိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမှာတရားစွဲဆိုခံရမှုတွေဒဏ်ခတ်ပိတ်ဆို့မှုတွေလည်း2019မှာပေါ်ပေါက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုဘာသာရေးနှိပ်ကွပ်မှုစတဲ့ဆွေးချက်တင်တဲ့လူပုဂ္ဂိုလ်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ဖို့တိုက်တွန်းနေကြတာပါစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ရေးဥပဒေချမ်းကအမေရိကန်အထက်လွှတ်တော်မှရောက်ရှိနေပြီးဖြစ်ပေမဲ့လည်းအတီးမဖြစ်နိုင်သေးတဲ့အကြောင်းရင်းကို Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကအခုလိုသုံးသပ်ပါတယ်
These sanctions, they don't sanction military companies. There is a bill in the US Congress which would sanction military companies, but that is being held up by one Senator, Mitch McConnell, who is an admirer of Aung San Suu Kyi, and he is not allowing those sanctions.
စစ်တပ်ကုမ္ပဏီတွေကိုတန်ခါပိတ်ဆို့မဲ့ဥပဒေကြမ်းတစ်ခုကအမေရိကန်လွှတ်တော်မှာရှိနေပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုလေးရတဲ့အထက်လွှတ်တော်အမတ်မစ်ချ်မကွန်နဲကဒါကိုထိန်းထားပါတယ်။ဒီတန်ခါပိတ်ဆို့မှုတွေချမှတ်ဖို့ကိုသူကခွင့်မပြုပါဘူး။အစိုးရရဲ့တန်ခါပိတ်ဆို့မှုတွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာနဘဏ္ဍာရေးဝန်ကြီးဌာနတို့ကဒီလိုမျိုးတန်ခါပိတ်ဆို့မှုတွေကိုတော့ချမှတ်နေပါတယ်။
မတ်စင်ရေးဆိုင်ရဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြပြီးတယ်နော်အခုမတ်အေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းစာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးဆက်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်ဒီလမှာတော့ခရစ်မတ်နေ့တဝိုက်မှာသူတို့ကြကြအနုပညာလောကမှာဘယ်သူတွေပါလဲလောက်ခဲ့ကြပါလဲဒီလိုမျိုးကွာလောကအထင်ပေါ်ကြကြသူတွေနဲ့အနုပညာလောကကအသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်
All I want for Christmas is you, the Chinga. Longer and Nessanganica, Trekker, the Chimpipime. Dinamara, but Mauzo, Jamesine, Billport Council, Dedia, Sima, number did Tayson or Yalavari. American Biazu to Wama, Taya and Nasin, I need a seasonary. Radio Tolins at Dine, a Yalla of the Chinigo, Supampio, a Council, Dedia, Billport Singo, Dilale, Jinya Dora Pipari. ဒီသင်းကအထောင်960လေးခုနှစ်မှာထုတ်ခဲ့ဒီသင်း1960လေးခုနှစ်မှာထွက်ခဲ့တုန်းကတော့တချင်းခွေရဲမှာပါတာဖြစ်ပြီးတော့တပုတ်ချင်းအနေနဲ့တရားဝယ်လို့မရပါဘူးဒါကြောင့်လဲအကောင်းဆုံးတေးတရားစင်မှာမရှိနိုင်ဖြစ်ခဲ့ပါတယ်မရိုက်ကရီရဲ့ဒီခရစ်မတ်သင်းကမနစ်တုန်းကတော့အကောင်းဆုံးတေးတရားစင်ရဲ့နံပါတ်3ထိရောက်ခဲ့ပူတာပါဒီနှစ်မှာတော့ဘေးဘော့ရဲ့ထိတ်ဆုံးစင်းတွေမကပါနဲ့ဒီစမှာ6
ထိတ်ဆုံးရောက်ခဲ့ဘူးတာအခုတချင်းပါဝင်နေဆိုရင်19ဘုံမြောက်ဖြစ်ပါတယ်ဒါကြောင့်မို့အသက်49နှစ်အရွယ်မရိုင်းကယ်ရီကတဦးချင်းအမှုပညာရှင်အနေနဲ့နံပါတ်1နေရာမှာရှိနေခဲ့တဲ့စံချိန်ကိုထိန်းထားတော့မယ်လို့ပြောရပါမယ်တောင်ကိုရီးယားနိုင်ငံမှာတော့ Christmas အကျိုးဒီဇင်ဘာ24ရက်နေ့ကချမ်းချမ်းစီစီအေးအံကိုအန်တူရင်းနဲ့တန်းစီနေကြသူတွေမှာအသက်62နှစ်ရွယ်အေးမြောင်စုကလည်းပါတာပါဆိုးမျိုးတော်ရဲ့လူကုန်တန်းကန်နံမြက်ကွက်မှာ K-pop ပြန်နေမဲ့အကြီးဆုံးအဖွဲ့ဖြစ်တဲ့ BTS တစိမ့်နဲ့တပုတ်တန်ကအစား T-shirt အစုံတစ်ခုခုများဝယ်လို့ရမလားသူလာတန်းစီတာဖြစ်ပါတယ် Christmas အကျိုးနေ့မလို့နေရာတိုင်းမှာတိတ်ဆိတ်နေပေမဲ့ House of BTS လို့နာမည်ပေးထားတဲ့ BTS အဖွဲ့ရဲ့ Pop-up ရာကြီးဖွင့်အကြောင်းဆိုင်လာဖွင့်တာကြောင့် BTS ပစ္စည်းတွေဝယ်ဖို့အတွက်အရွယ်ဆုံးလူမျိုးစုံနိုင်ငံစုံကနေဒီမှာလာပြီးတော့တန်းစီနေကြတာပါ BTS အဖွဲ့ရဲ့နာမည်ကျော်တခြင်းဖြစ်တဲ့ Wildwood Love နဲ့တခြားတခြင်းတွေနဲ့ပတ်သက်တဲ့အမှတ်တရလက်ဆောင်ပစ္စည်းတွေရောင်းတာဖြစ်ပါတယ် BTS ကိုကိုစားပြုတဲ့ Big Hit Entertainment အပါအဝင် K-pop ဖွဲ့တွေကိုစီမံခန့်ခွဲနေတဲ့ agency တွေကသူတို့ရဲ့အခုလိုမျိုးလက်လီအယောင်ပိုင်းကိုဈေးကွက်ချက်ပြီးတော့လက်ဆောင်ပစ္စည်းတွေရောင်းချခြင်းအပြင်ဝင်ငွေတိုးစီဖို့လုပ်နေတာပါအခုဖွင့်တဲ့ pop-up ဆိုင်ကဆိုးမာ BTS ရဲ့ပထမအဆုံးဆိုင်ဖြစ်ပြီးတော့တခြားနိုင်ငံတွေမက္ကဆီကိုအထိမှာပါ pop-up ဆိုင်တွေဖွင့်တာဖြစ်ပါရင်အင်းမြောင်စုကသူ့ရဲ့35နှစ်အရွယ်တမိနဲ့အတူတူလာပြီးတော့တန်းစီတာဖြစ်ပါရင်သူ့ရဲ့တငယ်ချင်းတွေအတွက်သူခေါင်းလေးတွေအယုတ်လေးတွေတစိမ့်လေးတွေပြီးတော့ဖက်စုစာအုပ်လိုမျိုးလက်ဆောင်တွေဝယ်ပြီးတော့တငယ်ချင်းတွေကိုပေးမယ်လို့ဆိုပါတယ်သူတို့ဒီဇိန်းနဲ့ဂျက်ကက်တွေကတော့ကိုရီးယားပတ်စံ13သိန်းဒီပါဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ250ကျော်နဲ့ရောင်းချတာဖြစ်ပါတယ်ချေအိတ်ညာအိတ်မျက်စိအုပ်တဲ့မျက်နှာဖုံးနဲ့တခြားပစ္စည်းတွေလည်း K-pop ရဲ့နာမည်ကြီးမှုအချိန်နဲ့ရောင်းကောင်းနေတာပါ BTS support ဟာတစ်နှစ်မပြည့်တဲ့အချိန်တွင်းမှာတေးတပြား3ချက် Billboard အကောင်းဆုံးနာမည်ချိတ်တဲ့အဖွဲ့ဖြစ်ပါတယ်သူရှိမှအဲ့လိုမျိုးချိန်ထားတာ BTS အဖွဲ့ပဲရှိပါသေးရဲ့ရှင်ဒီတက်တော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုံမြင့်တက်ကြမှာတနင်္ဂနွေမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ Oh yeah, my own yeah. Oh yeah, my own
yeah.မရတနာကြစီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ကြကြရတာပါအခုဒေါ်လာလာတန်စီစဉ်ပို့ချပေးတဲ့ဟီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ဒီသတင်းပါ blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝါဟာရကဆင်းသက်လာပြီး ခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ်နောင်းဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်းပါတယ်။ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင်။ INN ကတော့အထက်မှာ DISGUISE disguise ကရုပ်ဖြစ်ထားတာဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်ဒီပေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးစစ်တဲ့လာတာကတော့ဘာသာရေးကတရားမှာပါဘာသာရေးကန်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဘုရားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေစဉ်သက်လာတာဖြစ်ပါလေ။ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲ။အဆိုးတဲ့ကအကောင်းဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York.The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယကျင်ပြပြီးမှကတော့
Mixed blessing.
ဖြစ်ပါလေ။စာလုံးပေါင်းက M I X E D mixed က M I X mix ဆိုတဲ့ verb ကြိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါလေ။ M I X E D mix ကတော့ past tense အတိတ်ဘဝကိုပြတဲ့ရောနှောပြီးတာကိုရည်နှွှန်းတာဖြစ်ပါလေ။ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟဟရကိုရှေ့မှာadjective နာမဝိသေသနာဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်ရောနေတယ်ဆိုတော့အဆိုးနဲ့အကောင်းရောနေတာပေါ့ရှင်အရှင်းဆုံးဥပမာပေးရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အနုမြူဘိုးလုပ်ပြီးလူအများကိုတည်စီနိုင်တဲ့အတွက်ကြောင့်လေဆိုးရုပ်ရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အသေးပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင်းပဲရှိတယ်လို့အဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင်းရောနေတာပေါ့။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing.For my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ကျွန်တော်ကနေသူဇနီးတို့ဒေါ်လာသန်းတရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါသူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အင်တောင်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ခုနောက်ဆုံးတင်ပြပေးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C O U N T count ka ye twet da y o u r yoga tin i b l e s s i n g s blessings ka kaung ji mingla su la so do sakwai thun ye thai yai thi be ka kaung ne sait chan la sia phit de ha re ku ye twet ji ba bo shin idiom a de be ka le shin ma de ko kan kaung na ko jesu de mu phit ba de a thu thapin chima lo myama buddha ba da ma le ko bwa ma lobha dosa moha shi me sa ရှိတာနဲ့ရောက်ရင်တင်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါလေ။ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ့်ဘဝမှာမရှိတာကိုမက်ပြီးစိတ်ဆင်းရဲနေမဲ့အစာ
Many refugees count their blessings to be resettling in America. Many refugees count their blessings to be resettling in America. Blessing in disguise, mixed blessing, count your blessing.
ကျွန်တော်လာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့အမေရိကန်စတိုင်အီဒီယန်တုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားဆုံးကိုမနက်၈နာရီခန့်နေ့ကနေ့ထိလှိုင်းတူမီတာ20 25 30နှစ်တူကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ဒီကနေ့မနက်ခင်းရဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ကပြီးတော့ပြောပြပေးပါမယ်ရှင်
ဣရန်နိုင်ငံရဲ့စီးရီးယားနိုင်ငံအတွင်းမှာရှိတဲ့အီရန်ကကျွန်တော်နောက်ကပေးထားတဲ့အရာဖက်လက်နက်ကင်အဖွဲ့တွေကိုလေကြောင်းကတင်းတင်းကြပ်ကြပ်ခိုက်ခဲ့တယ်လို့ရကိုအမေရိကန်ကကာကွယ်ပြောကြားလိုက်ပါတယ်။ဣရန်အစိုးရအရာရှိတွေနဲ့အရာဖက်လက်နက်ကင်အဖွဲ့တွေဘက်ကဝေဖန်ပြောဆိုနေကြတာကပဲ။နောက်မှလည်းအလားတူတိုက်ခိုက်မှုတွေပြုလုပ်နိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။ နယူးယောက်မြို့ကဂျူတီယာဟော့ဆရာတအူးရဲ့အိမ်မှာလူ၅ဦးကိုဒါနဲ့ထိုးခဲ့သူဂရက်ဖင်သောမတ်စ်ကိုအမေရိကန်အစိုးရတည်းလို့ရှင်းနေတယ်ကအမုန်းတရားကျွလွန်တဲ့ရာဇဝတ်မှုနဲ့တင်းတင်းလာလေးမှာတရားဆွဆူလိုက်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကုန်ထုတ်ဆောင်အမြင့်တင်ပြီးစီးရီးယားနောက်ပတ်မှုပပျောက်ရေးအတွက်ရည်ရွယ်တဲ့အနေနဲ့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ300,000,000,000ပေးပြီးလုပ် ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံစီးပွားရေးကဏ္ဍကိုနာဆင်ခဲ့ကြပြီးတဲ့နောက်အခုမအေးတနာကြောင့်စီစဉ်ထုတ်ပြန်လာတဲ့ ဥရောပတမကအီယူကအရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဖြစ်နောက်ထပ်အယူကြီးရုံငွေ၁၀သန်းပေးမယ်လို့ဥရောပကော်မရှင်ကထုတ်ပြန်ကြေညာပါတယ်။ဒါဟာ၂၁၉ခုနှစ်အစောပိုင်းကထောက်ပံ့ကူညီမယ်လို့ကြေညာထားပြီးဖြစ်တဲ့ယူရိုငွေ၃၃တန်းအပေါ်အပူဆောင်ပေးအပ်တဲ့အကူအညီလည်းဖြစ်ပါတယ်။
ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်းပြောပြသွားခဲ့တာပါရှင်။အခုမနက်စီစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့အန်တိုနီပေါ်လော့ဖြစ်ပါတယ်။ဒီကနေ့ညနေဘက်6:29မိနစ်ကနေထိတ်လိမ့်မယ်အစီအစဉ်တွေကိုလှိုင်းတူမီတာ19.29ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွာမြန
This program has come to you from the Voice of America, Washington.